မတ်လ၁ရက်နေ့မှာအစိုးရဘတ်ဂျက်၃ဇီလူလျောက်ဖြတ်တောက်ခံရနိုင်တဲ့အခြေအနေကအမေရိကန်ပြည်ထောင်စုရဲ့နိုင်ငံသားရေးဆန်ရမူဝါဒကိုရောပုဂ္ဂလိကယင်းနီးမြုပ်နှံမှုအပိုင်းတွေမှာပါထိခိုက်စေနိုင်ပြီးကမ္ဘာပေါ်ကအမေရိကန်ရဲ့တည်ရှိမှုကိုအားလျော့သွားစေနိုင်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကသတိပေးပြောဆိုလိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအဖြစ်စတင်တာဝန်ယူပြီးတဲ့နောက်ပထမဆုံးလူထုကိုပြောကြားတဲ့သူ့ရဲ့မိန့်ခွန်းအတွင်မစ္စတာကယ်ရီကအခုလိုပြောသွားတာဖြစ်ပါတယ်။ VOA သတင်းတော့စကော့စ်ဂျန်သတင်းပေးပို့ထားတာကိုမက်ခင်ဖြူထွေးကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။အမေရိကန်နိုင်ငံအနေနဲ့နိုင်ငံခြားရေးဆိုင်ရာမူဝါဒတွေမှာယင်းနှိမ့်ညံ့မှုအားအတော်အသင့်နည်းလို့နဲ့လို့နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပြီးတော့အမေရိကန်ရဲ့မူဝါဒတွေဟာကမ္ဘာကြီးတည်ငြိမ်ရေးအတွက်ရှေ့ရှုတဲ့မူဝါဒတွေဖြစ်တဲ့နိုင်ငံခြားဆေးကွက်မှာအမေရိကန်ကုမ္ပဏီတွေရှင်ပြိုင်လုပ်ကိုင်နိုင်ဖို့အတွက်ကူညီအားပေးတဲ့မူဝါဒတွေလည်းဖြစ်တယ်လို့မစ္စတာကယ်ရီကပြောဆိုသွားပါတယ
် Foreign assistance is not a giveaway. It's not charity.It is an investment in a strong America.
နိုင်ငံရဲ့ချာကူညီဆိုတာဟာအလကားလက်ဆောင်ပေးလိုက်တာမျိုးမဟုတ်လို့အလှပေးတာလည်းမဟုတ်ပါဘူး။ခိုင်မာတောင့်တင်းတဲ့အမေရိကန်နိုင်ငံတစ်ခုဖြစ်ဖို့နဲ့လွတ်လပ်တဲ့ကမ္ဘာကြီးဖြစ်လာစေဖို့အတွက်ယဉ်ကျေးမြှုပ်နှံတာပါ။နိုင်ငံချာကူညီကတခြားနိုင်ငံတွေဖွံ့ဖြိုးတိုးတက်အောင်ကူညီတာဖြစ်ပြီးတော့ဘုံရည်မှန်းချက်တွေအောင်မြင်ဖို့ကျွန်တော်တို့နဲ့အတူလက်တွဲဆောင်ရွက်လို့ရှိအောင်တွန်းအားပေးတဲ့သဘောဖြစ်ပါတယ်
။အမေရိကန်ရှေ့ဦးသမ္မတတွေထဲကတူဖြစ်တဲ့ Thomas Jefferson တည်ထောင်ခဲ့တဲ့ Virginia တပ်ကတော်မှာ Mr. Kerry နိုင်ငံသားရေးဝန်ကြီးတာဝန်ယူပြီးပထမအဦးဆုံးပြောကြားတဲ့လူထုမိန့်ခွန်းမှာအခုလိုပြောသားခဲ့တာပါ။ကမ္ဘာလုံးဆိုင်ရာကြိုးပမ်းမှုတွေကိုဆွန့်လွတ်လိုက်မယ်ဆိုရင်ပေးဆက်ရမယ့်တန်ဖိုးကအစမတန်ကြီးလိမ့်မယ်။ဘာဖြစ်လို့လဲဆိုတော့တခြားသူတွေကအလင်းအမြန်နေရာဝင်ယူသွားကြမှာဖြစ်တယ်လို့ Mr. Kerry က Virginia တပ်ကတော်ကျောင်းသူကျောင်းသားတွေကိုပြောဆိုသွားခဲ့တာပါ
။ Now some may say not now.Not while we have our budget. It's too expensive. But believe me, my friends.
တချို့ကပြောကောင်းပြောပါလိမ့်မယ်။ဒါဟာခုချိန်မှာတော့မမှန်ဘူး။ခုလိုမျိုးဘတ်ဂျက်ပြဿနာဖြစ်နေတဲ့အချိန်မှာတော့မဖြစ်နိုင်ဘူးလို့ပြောကောင်းပြောနိုင်ပါတယ်။ဒါကပေးဆက်မှုတိတ်ကြီးတဲ့ကိစ္စပါ။ဒါပေမဲ့မိတ်ဆွေတို့ကျွန်တော်ပြောတာယုံပါ။ဒီစိန်ခေါ်မှုတွေကပို့ပြီးတော့လွယ်ကူသွားဖို့ဆိုတာမရှိပါဘူး။အနာဂတ်မှာရပ်ထားလို့ရတဲ့ကိစ္စလည်းမဟုတ်ပါဘူး။ဘယ်အချိန်မှာရပ်ပစ်မယ်ဆိုတာကိုကျွန်တော်တို့မှရွေးချယ်ခွင့်မရှိသလိုကျွန်တော်တို့ရဲ့ကမ္ဘာလုံးဆိုင်ရာတာဝန်ဝတ္တရားတွေကိုပြန်ဆလုပ်လည်းမရပါဘူး။ပို့ပြီးတော့တက်တောင့်တက်တာရှိတဲ့အချိန်စောင့်ပြီးမှလုပ်မယ်ဆိုပြီးတော့လည်းလုပ်လို့ရတဲ့ကိစ္စမဟုတ်ပါဘူး
။ Sequester လို့ခေါ်တဲ့အလိုလျောက်အစိုးရဘတ်ဂျက်အသုံးစရိတ်ဖြတ်တောက်မှုဒီ match လတစ်ရက်နေမှာအကျုံးဝင်မဲ့ကိစ္စဟာသမ္မတဥဘာမားနဲ့ Congress လို့တော်အချာညှိနှိုင်းလို့မရတဲ့အခြေအနေရလဒ်ပဲဖြစ်ပါတယ်။အစိုးရအသုံးစရိတ်ဖြတ်တောက်မှုနဲ့ပတ်သက်တဲ့ရှုပ်ထွေးမှုတွေကငွေကြေးစည်းကွက်မှာပါမတည်ငြိမ်မှုတွေဖြစ်လာစေတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။ကမ္ဘာပေါ်မှာအမေရိကန်ရဲ့ခေါင်းဆောင်မှုပြောင်းလဲနေတဲ့ခေတ်ကာလမှာအမေရိကန်ရဲ့အလုပ်ကိုင်တွေနဲ့စီးပွားရေးလုပ်ငန်းတွေအားကောင်းဖို့အရေးကြီးတယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်
။ We as a nation must have the foresight and the courage to make the investments necessary.
ကျွန်တော်တို့အားလုံးနိုင်ငံတစ်ခုအနေနဲ့အမျှော်မြင်ရှိရပါလိမ့်မယ်။ကျွန်တော်တို့ရဲ့ခလီငယ်တွေအဖိုးဖွားတွေအားလုံးအတွက်တန်ဖိုးအရှိဆုံးယုံကြည်မှုကိုဆက်လက်ထိန်းသိမ်းထားနိုင်မယ်။လိုအပ်တဲ့ယင်းနှိမ့်ညွှန်မှုတွေလှုပ်သွားဖို့တတိခွန်အားရှိရပါလိမ့်မယ်။ပင်လယ်ရေမြင့်တက်မှုကြောင့်ပျက်စီးသွားနိုင်တဲ့သဘောအပတ်ဝန်းကျင်မျိုးလူသက်တွေဆုံးရှုံးရတဲ့မုန်တိုင်းကြီးတွေမိုးခေါင်ရေရှားမှုတွေနဲ့တခြားရာသီဥတုစိုးရွားဖောက်ပြန်မှုတွေကြောင့်ပျက်စီးသွားတဲ့အခြေအနေမျိုးမဖြစ်ရပါဘူး
။အတိတ်ပဲရှိတဲ့အသုံးစရိတ်ဖြတ်တောက်မှုမျိုးမဖြစ်အောင်ကာကွယ်ဖို့တာဝန်သိတဲ့သဘောတူညီမှုတစ်ရက်ချမှတ်နိုင်ဖို့ကိုလည်းမစ္စတာကယ်ရီကတောင်းဆိုလိုက်ပါတယ်။ဒါမှသာအမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံရေးကြောင့်ကမ္ဘာလုံးဆိုင်ရာအခွင့်အလမ်းတွေဆုံးရှုံးရတာမျိုးမဖြစ်တော့မှာဖြစ်တယ်လို့သူကဆိုပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးကယ်ရီဟာသူ့ရဲ့နိုင်ငံသားရေးဝန်ကြီးအဖြစ်နဲ့ပထမဆုံးအကြိမ်နိုင်ငံခီးစဉ်တွေကိုတော့လာမယ့်သတင်းပတ်ထဲမှာဒီဥရောပနဲ့အရှေ့လယ်ပိုင်းဒေသတွေကိုသွားရောက်မဲ့ခီးစဉ်တွေနဲ့အစမှာဖြစ်ပါတယ်။လာမယ့်လတွေအထက်မှာတော့အာရှနဲ့အာဖရိကနိုင်ငံတွေကိုလည်းသူသွားရောက်ဖို့ရှိတယ်လို့အမေရိကတိုက်တွင်းကနိုင်ငံတွေကိုလည်းခီးတစ်ထောက်ဝင်ရောက်မှာဖြစ်ပါတယ်ရှင်။